ကိုဝေကယောဂကုသမှုတွေတိုးနေတဲ့မြန်မာနိုင်ငံမှာယောဂပိုးရှိမရှိတရားဝင်ခွင့်ပြုချက်မရပဲစစ်ဆေးပေးနေသူတွေကိုအာဏာပိုင်တွေအရေးယူတတိပေးနေတဲ့အကြောင်းပြောပြပါမယ်။ဆမာအကနွန်ပါ။ယောဂကုသမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်မြန်မာနိုင်ငံနေရာတချို့မှာတရားဝင်ခွင့်ပြုချက်မရှိဘဲကိုဝေယောဂကုသမှုရှိမရှိစစ်ဆေးပေးနေတာတွေယောဂပိုးစစ်ဆေးရမှာအသုံးပြုတဲ့ပစ္စည်းတွေကို
ဒီအဝင်ခွေးပြုတ်ချက်မရှိဘဲအခကျင်းငွေယူပြီးယောဂါပို့ရှိမရှိအိမ်တိုင်းရာရောက်စစ်ဆေးပေးနေသူတို့ကိုဖမ်းဆီးအရေးယူထားတယ်လို့မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစိန်တောင်ကပြောပါတယ်။အဲဒီပြောင်းဝင်ဒီကျွန်တော်တို့မြို့နယ်ထဲမှာအဲဒုစကင်းနဲ့ဆစ်ဆေးပြီးတော့မှဟိုဟာလုပ်နေတာရှိတယ်ပေါ့ငွေကြေးယူပြီးတော့မှလုပ်နေတာရှိတယ်အဲသူတိုင်းချမ်းမာကြီးကလည်းညွှန်ကြားတယ်ပေါ့ ဒီလိုအပ်တဲ့ပုံကူတွေနဲ့ပေါင်းစပ်ပြီးတော့မှအစီအမံပေးတဲ့သဘောပါဗျာ
။ခွေးပြည့်ချက်မရှိပဲစစ်ဆေးပေးသူကိုတော့မြို့နယ်ပြည်သူ့ကျန်းမာရေးဦးစီးမှုကတရားလိုပြောလို့ပြီးတဘာဝဘဲအန်ဒီရဲ့စီမံခန့်ခွဲမှုဥပဒေအရအမှုဖို့အရေးယူထားတယ်လို့လည်းဦးစိန်တောင်ကပြောပါတယ်။တည့်ရက်ပိုင်းမှာပဲကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေပြီးထိုင်းနိုင်ငံသားတချို့မှာပါကူးစက်မှုတွေကြုံနေရတဲ့ရှမ်းပြည်နယ်အခြေပိုင်းတိုက်ချီလိုင်းမြို့နယ်မှာလည်းကျန်းမာရေးဌာနကတရားဝင်အတိအမှတ်ပြုမထားတဲ့ရောဂါပိုးစစ်ဆေးတဲ့ပြည်စီတွေကိုရောင်းချနေတာကြောင့်အရေးယူတာတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်ချင်းတိစက်နေပြီးတရားဝင်ရောတရားမဝင်ပါဝင်ထွက်သွားလာမှုတွေရှိနေတာကြောင့်ဥပဒေမဲ့လောက်ရတွေရှိနေတယ်လို့လည်းတိုက်ချီလိုင်းမြို့နယ်ကစေရောင်အောင်ကြည်သောတာခင်ကျော်ကပြောပါတယ
်တကယ်ကဒီမှာကနေနေဇက်ကဟိုဘက်ဒီဘက်ကအဲတော့အောက်လန်းဆိုတာရည်ရှိနေတာဟုတ်ပေါ့နေပေါ့နေတဲ့အခါကျတော့ဒီဒီဒီဒီဟိုတရုတ်နဲ့ရောလာအိုနဲ့ရောထိုင်းနဲ့ရောပေါ့နော်ကျွန်တော်တို့ဒီအခြေအနေတစ်ခုရပေါ့အဲ့လိုရှိနေတဲ့အခါကျတော့အဲ့ဒါတွေကတော့ရှိပုံမှန်တည်းကတော့အခုပြောလို့ပေါ့ quality စိတ်ချရတဲ့တက်စီအဲ့လိုရောင်းဝယ်လာတဲ့ကြေရှင်းတော့ကျွန်တော်တို့အရေးကြီးပါပဲယူဖို့ယူရ
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေထိန်းချုပ်ဖို့အင်ဂျင်မထိုက်ရအမိန့်ထုတ်ထားသလိုပြည်တွင်းပြည်ပခေတ်သွားလာမှုတွေအပါအဝင်သွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးအတီးပြုတ်လူနာတွေနဲ့ထိတွေ့ဆက်ဆံသူတွေတန်တရာရှိသူတွေကိုရောဂါပိုးရှိမရှိစောင့်ကြည့်စစ်ဆေးပေးနေပါတယ်။ဒါပေမဲ့လည်းရောဂါပိုးရှိမရှိပြင်ပမှာစစ်ဆေးဖို့ကြိုးပမ်းသူတွေလည်းရှိနေတာပါ။အစိုးရရောင်းစက်ရနေပြီးတော့နေမြေမှာတော့လူတို့ကျန်းမာရေးပြဿနာကြောင့်တွေ့ရချိန်မှာဥပဒေမဲ့လောက်ရတယ်မဖြစ်အောင်တတိပေးထားတယ်လို့လည်းနေပြည်တော်နယ်မြေပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနဆိုးကပြောပါရယ်တရားဝင်ခွင့်ပြုချက်မရှိပဲစံတပ်စစ်ဆေးမှုတွေကြောင့်နောက်ဆက်သွဲဆိုးကျိုးတွေကြုံနိုင်တယ်လို့လည်းပြောပါရယ
်ဟုတ်ကဲ့အဲ့ဒါကျွန်တော်နေပြည်တော်မှာလည်းအဲ့ဒီလိုမျိုးဖြစ်မှာဆိုတဲ့အတွက်ကျွန်တော်ဒီဒီဝရောင်းချတဲ့တိုင်နဲ့ကျွန်တော် network တွေမှာအကုန်သတိပေးထားပါရယ်ဒါဆိုဒီဥစ္စာကဟိုကျွန်တော်တို့ false negative ပေါ့နော်တကယ်ယောဂရှိရတာနဲ့ယောဂမရှိဘူးလို့ပြလိုက်ပြီးလို့ရှိရင်အဲ့ဒီကူကသိပြီးတော့တခြားဟိုဒီနဲ့ဖြစ်ပြတဲ့ဒီကကူးဆက်သွားမှဖြစ်တဲ့အတွက်ဒီအဲ့လိုမျိုး test case တွေကတော့မသုံးနိုင်ပါဘူးဗျကျွန်တော်တို့မှာဟိုစေခန်းဥပဒေလည်းရှိပါတယ်တပည့်ကျွန်တော်တို့ဒီအမျိုးသားစေဝါဥပဒေလည်းရှိပါတယ်စေဝါဥပဒေရဒီ FDA အပူမရှိလို့ရှိရင်ဒီပစ္စည်းကရောင်းချတိုင်းတော့မရှိပါဘူးအဲ့ဒါကျွန်တော်တို့ဥပဒေရရေးယူတာပါတယ်
မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးရှာဖွေစစ်ဆေးရမှာအသုံးပြုတဲ့ပြည်စည်းတွေကိုတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသာတင်သွင်းနေတာဖြစ်ပြီးပေါက်ကလိကလုပ်ငန်းတွေကိုခွင့်ပြုမထားပါဘူးကျန်းမာရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုကြောင့်တေဆုံးသူ2000ကျော်နဲ့ကူးစက်သူ3000ကျော်ရှိနေပါတယ်ချင်းကျွန်မအကနွန်ပါဗီဒီယိုအတွက်သတင်းပေးပို့တာဖြစ်ပါတယ်